မြမအရေးကန်တွယ်ဖြစ်ရှင်မဲ့အာဆီယံအထူးတန်အဖြစ်သူမကိုရိုင်းဥဆောင်တာဝန်ယူသွားမယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။လက်ရှိမှာအာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားရဲ့နိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကမြမကိစ္စကန်တွယ်ဖို့အင်ဒိုနီးရှားကဖွင့်မဲ့အာဆီယံရုံးကိုဥဆောင်သွားမယ်လို့နှစ်စဉ်ပြောတဲ့နှစ်သင့်မိကုံးမှာဒီကနေ့ဇန်နဝါရီလ17ရက်မှာပြောကြားလိုက်ပါတယ်။မြမစစ်ကောင်စီဘက်ကအရင်သဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုလက်တွေ့အကောင်အထည်ဖော်ဖို့ပြက်ကွက်နေတယ်လို့အာဆီယံဘက်ကပြောလာခဲ့ချိန်မှာကမ္ဘောဒီးယားနိုင်ငံကနေအလှည့်ကျဥက္ကဋ္ဌလွှဲယူခဲ့တဲ့အင်ဒိုနီးရှားဘက်ကအခုလိုပြင်ဆင်လာတာပါ။အာဆီယံအထူးတန်တမန်အသစ်အဖြစ်မြမအရေးမှာအဓိကတဆိုင်သူအားလုံးရဲ့ချင်းကဆက်ဆံချင်းကဆက်ဆံဆက်ဆောင်ရွက်သွားမယ်ဘာလို့လဲဆိုတော့ဒီအာဆီယံအဖွဲ့ဝင်နိုင်ငံမှာခံစားနေရတဲ့အကျပ်အတွဲအတွက်နိုင်ငံတော်အဆင့်ဆင်းနေပွဲဖြစ်ဖို့အရေးကြီးနေပါတယ်လို့ဆက်ပြောခဲ့ပါတယ်မြန်မာစစ်ကောင်စီဘက်ကရွေးကောက်ပွဲလုပ်ဖို့စီစဉ်ချိန်မှာအင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးမာဆူဒီကတော့အာဆီယံအတွင်းရေးမှူးချုပ်အနေနဲ့မြန်မာကအရေးပါတဲ့တက်ဆိုင်သူအားလုံးနဲ့တွေ့ခွင့်ရဖို့တောင်းဆိုလိုက်ပါတယ်ရှင်